ယူကရိန်းနိုင်ငံသားတွေအားလုံးရုရှားနိုင်ငံသားအဖြစ်လျှောက်ထားနိုင်တယ်လို့အမေရိကန်ကိုရုရှားသမ္မတဗလာဒီမာပူတင်ကလက်မှတ်ရေးထိုးပြီးတင်းလာနေမှာထုတ်ပြန်လိုက်ပါတယ်။အခုလိုရုရှားနိုင်ငံသားလျှောက်ထားနိုင်တဲ့အစီအစဉ်ကိုအရင်ကရုရှားထိန်းချုပ်ရာဒေသတွေဖြစ်တဲ့ဒုံညက်၊လူဟန်စ်၊ဇီပိုရီရှားနဲ့ဟက်ဆွန်ဒေသတွေအတွက်ပဲလုပ်ခဲ့တာဖြစ်ပါတယ်။အခုတော့ယူကရိန်းနိုင်ငံသားအားလုံးအတွက်ရွယ်ပြီးလုပ်တာပါဘယ်နှစ်ယောက်လောက်လျှောက်ထားမယ်ဆိုတာကတော့မသိနိုင်သေးပါဘူး2019ခုနှစ်တုန်းကဒုံညက်နဲ့လူဟန်ဒေသတွေမှာစတင်လုပ်ဆောင်ခဲ့ပြီးနောက်2022ခုနှစ်ရောက်တဲ့အခါမှာခွတ်တဲ့ရေတပုံတွေထိန်းချုပ်ရာဒေသတွေကလူဦးရေရဲ့18ရာခိုင်နှုန်းဟာရုရှားနိုင်ငံကူးလက်မှတ်ပတ်စပို့တွေရရှိခဲ့ပါတယ်မေလာထဲမှာတော့ဇီပိုရီရှားနဲ့ဟက်စကွန်ဒေသတွေကိုပါတိုးချဲ့လုပ်ဆောင်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းဘက်ကတော့မှတ်ချက်ပြုပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ